ပြီးခဲ့တဲ့မလ15ရက်နေ့ကထိုင်းနိုင်ငံအခြေစိုက်အာရှရွေးကောက်ပွဲစောင့်ကြည့်အဖွဲ့ဖြစ်တဲ့ ANFREL MFREL အဖွဲ့ရဲ့အကြီးအကဲ Miss ဆုံစီရီကိုမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားဖို့မြန်မာအာဏာပိုင်တွေကနှင်ထုတ်ခဲ့ပါတယ်။မြန်မာနိုင်ငံကိုခီးသွွားပြည်ဝင်ခွင့်ဗီဇာနဲ့လာရောက်ပြီးအခြားလှုပ်ရှားမှုတွေပြုလုပ်နေတယ်လို့ဆွဆွဲပြီးသူတို့အဖွဲ့ကိုပြန်လည်နှင်ထုတ်ခဲ့တာဖြစ်တယ်လို့ Miss ဆုံစီရီကပြောပါတယ်။
They just so add that because you can miss a tourist visa and while you talk to the people keep training
မြန်မာနိုင်ငံကိုခီးသွွားဗီဇာနဲ့လာရောက်ပြီးဘာကြောင့်အခြားလှုပ်ရှားမှုတွေလုပ်နေရတာလဲလို့မြန်မာထောက်လိုင်းရင်းနဲ့လူဝင်မှုကြီးကြရေးအရာရှိတွေကသူမကိုပြောဆိုခဲ့ကြောင်းပြောပြသွားတာပါတကယ်တမ်းမြန်မာနိုင်ငံကိုအဲ့ဒီနေ့ကလာရောက်ခဲ့တာဟာမြန်မာနိုင်ငံကရွေးကောက်ပွဲကိုလေ့လာခွင့်ရဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှခွင့်ပြုချက်တောင်းခံဖို့လာရောက်ခဲ့တာသာဖြစ်ကြောင်း Miss Song Siri ကအခုလိုပြောဆိုခဲ့ပါတယ
် We went there to submit the letter to the UECR for the permission for ASEAN server because we
သူမပြောသွားတာကသူ့အနေနဲ့ရွေးကောက်ပွဲကော်မရှင်ကိုခွင့်ပြုချက်တောင်းခံခဲ့ကြောင်းအကြောင်းပြန်ကြားချက်ကိုစောင့်ဆိုင်းနေတဲ့အတွင်းဒေသခံအဖွဲ့တွေက Intern Hotel မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာစကားပြောဆိုဖို့ဖိတ်ခေါ်ခဲ့တဲ့အတွက်ဝင်ရောက်ပြောဆိုခဲ့တာသာဖြစ်ကြောင်းဒါပေမဲ့အဲ့ဒီအထက်မှာရှိနေတဲ့မြန်မာထောက်လိုင်းရေးအရာရှိတွေကသူမရဲ့ခရီးစဉ်ရဲ့အဓိကယူရချက်ကိုသေသေချာချာမသိဘဲဒေသခံမြန်မာတွေကိုပြောဆိုဆွေးနွေးတာတွေပြုလုပ်နေတယ်ဆိုပြီးနှင်ထုတ်ခဲ့တာသာဖြစ်ကြောင်းသူမကပြောဆိုခဲ့ပါတယ်။အာဆီယံကိုလေ့လာဖို့ဖိတ်ခေါ်ခဲ့တဲ့အတွက်သူတို့လိုအဖွဲ့တွေလည်းပါဝင်တယ်လို့ယူဆကြောင်းမစ်ဆုံစီကပြောဆိုခဲ့ပါတယ်။ခရီးသွားဗီဇာနဲ့လာရောက်ပြီးမြန်မာပြည်ကောင်းရာကောင်းကျိုးအတွက်ကူညီဆောင်ရွက်ပေးနေသူတွေသင်တန်းပို့ချပေးနေသူတွေအများအပြားရှိကြောင်းခရီးသွားဗီဇာနဲ့ဝင်ရောက်ခွင့်ရတဲ့သတင်းတောက်တွေတောင်ရှိကြောင်းသူမကိုနှင်ထုတ်ခဲ့တာဟာဗီဇာကိစ္စတစ်ခုတည်းတော့မဖြစ်နိုင်ကြောင်းမစ်စုံစီတွေကပြောဆိုခဲ့ပါတယ်။လာမယ့်ဧပြီလ၁ရက်နေ့မှာကျင်းပမယ်မြန်မာနိုင်ငံကရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ယူဆပါသလားလို့မေးတာကိုတော့အခုလိုဖြေပါတယ်။
I don't think it's still far away from that word to use for Burma. I haven't seen any.
ဒီမှာဖြစ်ဆိုသွားတာကတော့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဆိုတဲ့အသုံးအနှုန်းနဲ့တော့မြန်မာနိုင်ငံကအခြေအနေဟာအတော်ကိုအလန်းကွာနေပါသေးတယ်။အဲဒါပေမဲ့သူတို့အနေနဲ့လဲသွားရောက်လေ့လာခွင့်မရတဲ့အတွက်ပြောဖို့အလွန်ခက်နေပါသေးတယ်လို့ပြောဆိုပါတယ်။သူတို့အဖွဲ့အနေနဲ့လဲလေလာခွင့်ရောက်ဖို့ကြိုးစားနေစဉ်မှာပဲအခုလိုနှင်ထုတ်ခံခဲ့ရတာဖြစ်ကြောင်းသူမကပြောဆိုသွားခဲ့ပါတယ်မြန်မာနိုင်ငံကိုထပ်မံသွားရောက်ခွင့်မရရင်လဲတိုင်းပြည်ပြင်ပကနေစောင့်ကြည့်လေလာသွားပြီးဧပြီလ၁ရက်နေ့ရွေးကောက်ပွဲအပြီးမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့မှတ်ချက်ပြုစာတမ်းတစ်စောင်ကိုထုတ်ပြန်သွားမှာဖြစ်ကြောင်းမစ်ဆုံစီရီကပြောဆိုခဲ့ပါတယ်သူမအနေနဲ့လာမယ့်ဧပြီလ၂ရက်နေ့မှာနယူးယောက်မြို့ကကုလသမဂ္ဂအစအဦးမှပြုလုပ်မယ့်ကမ္ဘာရွေးကောက်ပွဲဆိုင်ရာအစည်းအဝေးမှာအာရှတိုက်ကရွေးကောက်ပွဲတွေအကြောင်းအစီရင်ခံရင်လဲမြန်မာနိုင်ငံကရွေးကောက်ပွဲအကြောင်းထက်သွင်းအစီရင်ခံသွားမှာဖြစ်ကြောင်းသူမကပြောဆိုခဲ့ပါတယ်ခင်ဗျာ